ထိုင်းနိုင်ငံမှာဒီစီးပွားရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်သွားမယ်လို့ထိုင်းဝန်ကြီးချုပ်သစ်ပေထုံတန်ရှင်းနာဝတ်ကဒီကနေ့လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းတွေမှာကတိပြုကြခဲ့ပါတယ်။စီးပွားရေးကိုကြားကန်ပေးတဲ့အနေနဲ့ဒေါ်လာ 73.4 သန်းနဲ့ညီများတဲ့ထိုင်းဘတ်ငွေ450ဘီလီယံကိုပေးဝေမဲ့အငင်းပွားစရာဒီအစိုးရရဲ့အစီအစဉ်တက်ကိုလည်းမူဝါဒတွေအကြောင်းမိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်
။ရัฐบาลตระหนักดีว่าความเดือดร้อนของพี่น้องประชาชนทั้งเรื่องปัญหาหนี้สิน
မိသားစုတွေအကျွေးတင်နေတဲ့အခက်အခဲတွေ၊ဝင်ငွေနေစရိတ်စားစရိတ်ကိစ္စတွေ၊လူမှုဖူလုံရေးနဲ့ဘေးကင်းစွာနေထိုင်နိုင်ရေးလို့ပြည်သူတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုအစိုးရအနေနဲ့အရေးပေါ်ကင်တွယ်ဖြေရှင်းရမယ်ဆိုတာကိုကောင်းကောင်းသိပါတယ်လို့ထိုင်းဝန်ကြီးချုပ်တက်ကပြောသွားတာပါ။ပြည်သူအားလုံးအတွက်အခွင့်အလမ်းတွေဖန်တီးပေးပြီးတော့စီးပွားရေးညီမျှမှုရှိအောင်လို့အစိုးရအနေနဲ့လှုပ်ပေးသွားဖို့လည်းလိုအပ်နေပါတယ်လို့ဝင်ကြီးချုပ်တက်ဒီပေထုံတန်ရှင်းနာဝတ်ကထိုင်းလွှတ်တော်မှာဒီကနေ့မိန့်ခွန်းထဲမှာပြောကြားသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမှကြမ်းကျင်ခဲ့တဲ့သူအစိုးရဒေယျမူဝါဒတွေထဲမှာထိုင်းပြည်သူတန်း90ကိုတယောက်ဒေါ်လာ300နဲ့ညီများတဲ့ထိုင်းဘတ်ငွေ1000စီပေးမဲ့အစီအစဉ်အသေးစိတ်ကိုလည်းသူကမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။ဒီလောက်ရဟာဗန္ဒာရေးဆိုင်ရာဒီတာဝန်မဲ့လောက်ရဖြစ်တယ်လို့စီးပွားရေးပညာရှင်တွေနဲ့ဗဟိုဘက်အုပ်ချုပ်ရေးမှူးဟောင်းတွေကဝေဖန်နေကြတာဖြစ်ပါတယ်။